ဒေသခံပြည်သူကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာရဲဇက်တိုက်ဆိုသလိုတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံမြို့နယ်ရဲ့အရှေ့ဘက်ကန်စီမီလော့ကျေးရွာနဲ့ဆောင်နန်းခဲကျေးရွာတွေဘက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။တဖြည်းဖြည်းနဲ့တိုက်ပွဲဧရိယာကျယ်လာလို့စစ်ပြေးဒုက္ခသည်တွေဟာဘေးကင်းတဲ့နေရာတွေကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဖဲခုံအရှိန်ဒေသကိုစစ်ကောင်စီတပ်နဲ့မြေရှင်းလင်းစစ်ဆင်ရေးတွေမေလဇန်ကလေးကစတင်ခဲ့ပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲနေစဉ်လိုလိုဖြစ်လာခဲ့ပါတယ်။မေလ25ရက်နေ့ဒီကနေ့မနက်ပိုင်းအထိဖဲခုံမြို့နယ်လွယ်ဘောကျေးရွာအနားတဝိုက်မှာဂျိုကြားဂျိုကြားပြစ်ခတ်တံတွေကြားနေရတယ်လို့ဖဲခုံအရှိန်စစ်ဆောင်စကန်တာဝန်ခံတူက VOA ကိုပြောပါတယ်
။မြောက်ဖက်ဒီမနေ့မနေ့ရှိသေးတယ်လွယ်ဘောရှိခဲ့မင်းမင်းဒီထူရကြားတယ်။တောင်ဖက်တော့မင်းကလည်းမင်းကမနေ့ကလေးပြီးတယ်ချီမလာဖက်ကတော့ချီမလာဖက်မနေ့မနေ့ကမနေ့ပြီးတော့
မေလ24ရက်မနေ့ကဆောင်းနန်းခန့်ကျေးရွာနဲ့စီမီလော့ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ဆောင်စခန်းတာဝန်ခံနဲ့စစ်ဘေးရှောင်နေတဲ့စီမီလော့ရွာကန်တူက VOA ကိုပြောပါရယ်စီမီလော့ကျေးရွာနားမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဝေးရောက်တိုက်ခိုက်သိမ်းပိုက်လိုက်တာလို့စီမီလော့ရွာကန်ကအခုလိုပြောပါရယ်
ဒီမှာမှာတကယ်လို့ရှိတော့ဘူးရှိတော့ဘာလို့လဲဆိုတော့ဒီစစ်သားကပြန်ဖိတ်တော်လိုက်ဒီကတော့ဒီတပ်ဖွဲ့ကျန်ဒီအနေဟိုဒီတဲ့ဒီစစ်ကတပ်ဖွဲ့တွေကတက်ပင်လာတာစစ်ကောင်ထိုးကဒီကတော့ပြေမထိုးလာဘူးတယ်ဟိုစစ်ဆောင်မှခဲတဲ့ကြတော့ဒီလမ်းပလုံးလမ်းပလုံးထက်ကြတော့တပ်တော်မျိုးရကျင်းထားတယ်ဒီနဲ့ဒီရလက်နဲ့ငယ်အတန်ကြတယ်မင်းကဒီတဲ့ဖွဲ့ကမရကျတော့တယ်ဖက်ကောင်လမ်းပြတဲ့လက်နဲ့ဒီစစ်ဆောင်ဒါမျိုးပြတာစီသွားတာ
မင်းကမနက်၄နာရီလောက်မှာစီမီလော့ရွာအောက်ဖက်ရှိစစ်ကောင်စီတပ်စခန်းကိုကရင်နီပူပေါင်းတပ်ဖွဲ့တွေကတွားရောက်ရှင်းလင်းခဲ့ပြီးစခန်းချနေထိုင်တဲ့စစ်သားတွေပြန်လည်ဆုတ်ခွာသွားကြောင်းနဲ့စစ်တပ်ကထောင်ထားတဲ့အမိုင်းတွေကိုဖယ်ရှားဖောက်ခွဲဖျက်ဆီးခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့တရင်တုံးကမနေ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။မေလာဇန်ကလေးကစားခဲ့တဲ့ဖေကုံအရှိန်တိုက်ပွဲတွေဟာအခုဆိုရင်တိုက်ပွဲဧရိယာပိုကျဲလာတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောပါတယ်။ဒါကြောင့်လဲဒုက္ခသည်တွေရှောင်ပုံးမှုတဖြည်းဖြည်းနေရာကျင်းလာနေပြီးအများစုကမိုးပြဲဘက်မှပြောင်းရွှေ့ခိုလုံနေကြပြီလို့စစ်ပေးရှောင်နေတဲ့စီမီလော့ရွာကန်တူကပြောပါတယ်
။ဒီလာတောက်ဆက်တယ်ဒီခရက်ဆန်းနဲ့စမှာဟိုကွန်ဒါရီယာမှာလည်းတောက်ဆက်တက်ခွင့်ရှိနေတယ်တော့ဒီစီမီလော့ရွာမှာလည်းတောက်ဆက်ရှိနေတာတော့ဟိုဆန်းအောင်ခဲ့တဲ့တောက်ဆက်ပဲအန်ဒီကတော့လောကတက်တယ်အမနာအဝတ်ကဲဆက်ပွဲကရောဒီလိုသာဧရိယာပြောင်းလာလိမ့်မယ်ဘာလို့လဲဆိုတော့ရှေ့တကမှာဒီရမမျိုးကသူအရောက်တင်ပြီးနေတာတော့ဒီဘူးကဒီပြောင်းနေရတာသူဆောင်ကြည့်တူကအခုဒီမိုးပြတ်နောက်ဆက်ကတော့တော်တော်ဒီကိစ္စတစ်ချက်ပြောင်းလဲမိုးပြတ်တဲ့ခုံလုံးလည်းတော့ဖက်ခုံမှာတစ်ချက်ခုံလုံးလည်း
ဖေကုံအရှိချမ်းကဒီစစ်ပြေးဒုက္ခသည်တွေကြောင့်မှဖျားနာနေသူရှိသလိုကလေးတွေဝမ်းပြက်ဝမ်းလျှောဖြစ်နေတယ်လို့သိရပါဗျ။ပြီးခဲ့တဲ့နှစ်ရက်လောက်ကအသက်73နှစ်အရွယ်ကလေးတယောက်အသက်ဆုံးပါသွားတယ်လို့ဖေကုံအရှိချမ်းစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါဗျ။စစ်ပြေးဒုက္ခသည်တွေအများစုဟာယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်စားသောက်နေကြရတာပါ။စေဝါနဲ့ဆားရည်တောက်ရည်အပြင်လက်ရှိချိန်မှာမိုးရင်းကာလရောက်ပြီးမို့အမိုးအကာတွေလည်းအလွန်မေးလိုအပ်နေတာလို့စစ်ပြေးဒုက္ခသည်တွေနဲ့စစ်ရှောင်စခန်းတာဝန်ခံကပြောဆိုကြပါတယ်ရှင်။